မနေ့ကမနက်ခင်းကရန်ကုန်မြို့ပေါ်ထောင်မြို့နယ်48လမ်းမှာရှိတဲ့အစ္စလမ်ဘလီစာသင်ကျောင်းမှာမိလာမှုမှာတည်ဆုံးခဲ့သူတွေကိုမနေ့ကပဲရန်ကုန်ရေဝဲတုတ်တံမှာဇာပနာပြုလုပ်ခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ဖြစ်ရအသေးစိတ်ကိုအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုမှုတွေလည်းရှိနေပါတယ်။တစ်ဖက်မှာလည်းဘာသာရေးတင်မာမှုတွေရှိနေချိန်မှာအခုလိုဖြစ်ရကြောင့်တန်တရာဖြစ်မှုတွေမရှိအောင်တာဝန်ရှိသူတွေကလည်းရှင်းလင်းတင်ပြနေပါတယ်။အပြည့်အစုံကိုတော့ကိုသားညွန့်ဦးကတင်ဆက်ပြမှာဖြစ်ပါတယ်ရှင်
။ဘူရောင်မြို့နယ်48လမ်းဘလီစ်ကျန်းစာတင်ကျောင်းမှာမိလောင်ပြီးတော့မိခိုးမှုန်ပြီးတော့တည်ဆုံးခဲ့တဲ့ကျောင်းသား73ဦးရဲ့စာပနာကိုမနေ့ကပဲဒီရန်ကုန်ရေဝဲတုတ်တံမှာအစ္စလမ်ဘာသာထုံးတမ်းနဲ့တကြိုခဲ့ပါတယ်။ထောင်ထဲချီတဲ့အစ္စလမ်ဘာသာဝင်တွေတယောက်ခဲ့ကြသလိုပဲ88မျိုးဆက်ဖွဲ့ကခေါင်းဆောင်သူဖြစ်ကြတဲ့ကိုဂျီမီနဲ့ကိုမြာရီတို့လည်းအဲ့မှာတယောက်ပါတယ်။ဘာသာရေးတင်မာမှုတွေဖြစ်နေတဲ့ချိန်မှာအခုလိုဖြစ်ရကြောင်းတန်တရားနဲ့အမုန်းတရားတွေပြန့်နှံ့လာမှာကိုစိုးရိမ်နေလို့ကိုမြာရီကအဲ့ဒီစာပနတယောက်လာတဲ့သူတွေကိုပြောခဲ့ပါတယ
်။ကျွန်တော်မနေ့ကလည်းအမေရိကန်ရောက်ခဲ့တယ်။အဲ့တော့ဒုက္ခတဲ့စခန်းထဲမှာတွေ့ခဲ့တယ်။အဲ့တော့အဲ့ဒုက္ခတဲ့စခန်းထဲမှာဒီပင်လေကျွန်တော်ဆိုတာပြောရသလိုကောလာဟာလာတွေကအရန်ပြန့်နေတယ်။သူတွေကအမုန်းတရားတွေကိုပွားစေကောလာဟာလာတွေအရန်ပြန့်နေတယ်။ပြန်နေတော့ကျွန်တော်ကအရန်စိတ်ပူပါတယ်အတိလင်းပဲကျွန်တော်ပြောပါမယ်အတိလင်းဆိုတာကျွန်တော်ဒီတကြံကိုကျွန်တော်အလွန်စိတ်ပူနေပါတယ်ဆိုရဲဟာတကြံအဲ့ဒါကိုကျွန်တော်တို့အားလုံးဝိုင်းကာပြီးတော့ဝိုင်းပြီးတော့မှတားဆီးမှရမယ်လို့ကျွန်တော်မြင်တယ
်အချိန်ထဲမှာပဲဒီဖြစ်ရကြောင်းဘာသာရေးတင်မာမှုတွေရန်ကုန်မှာဖြစ်လာမှာကိုဆိုရဲအတွက်မီးလောင်တဲ့ဗလီနားမှာလုံခြုံရေးတွေအတော်လေးကိုတင်းကျပ်ထားပါတယ်ရန်ကုန်တိုင်းအစိုးရအဖွဲ့ကလည်းချက်ချင်းဆိုသလိုစဉ်းစားရှင်းလင်းပွဲခေါ်ယူခဲ့ပြီးတော့မီးလောင်တာနဲ့ပတ်သက်တဲ့မီးလောင်မှုဖြစ်စဉ်ကိုရှင်းလင်းပါတယ်မီးအမြင့်ဆက်ကနေပြီးတော့ဝါရှော့ဖြစ်ပြီးတော့စတင်လောင်ကျွမ်းရာကနေပြီးတော့ပိတ်မိနေတဲ့အထက်ကကျောင်းသားတွေမီးခိုးမှုန်ပြီးတော့တည်ဆုံးခဲ့တာဖြစ်တယ်လို့မိသားအရာရှိတူကအခုလိုမှတ်ချက်ပေးပါတယ
်။သူတို့အောက်ဆီဂျင်အောက်တာမှာကလေးတွေသနာဖို့ကောင်းပါလေ။မီးလောင်တဲ့အချိန်မှာကလေးတွေငယ်တော့မဆင်းနိုင်တဲ့ကမီးခိုးငွေတွေရှူတာပေါ့နော်။ကျွန်တော်တို့ကမီးခိုးတွေထွက်နေလို့ကျွန်တော်တို့ရောက်လာတဲ့မီးစာလေးတွေနည်းနည်းပါးပါးတွေ့တယ်။တွေ့တဲ့အချိန်ကျွန်တော်တို့တကားဖြတ်ဝင်တော့ကျွန်တော်လှီကားအောက်ကမီးဆက်ကမီးလောင်တာကိုတွေ့တာပေါ့နော်။ကျွန်တော်တို့ကမီးဆက်မှာပဲတွေ့တာပဲလေ။ဒါပေမဲ့ဘာကြောင့်ဖြစ်တယ်မသိဘူးပေါ့နော်။
ဒါပေမဲ့လည်းဖြစ်ရအသေးစိတ်ကိုတော့ဗလီကျောင်းတာဝန်ရှိသူတွေကိုစုံစမ်းမေးမြန်းနေတယ်လို့ရဲဘက်ကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒက်ရစ်မစ်ချဲကလည်းဒီဖြစ်ပျက်တဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်ရမှာတည်ဆုံးခဲ့ရတဲ့ကလေးငယ်တွေအတွက်အလွန်အမင်းပဲဝမ်းနဲ့ကြည်ကွဲမိတယ်လို့ဖော်ပြပါတယ်။တစ်ချိန်တည်းမှာလည်းပဲဒီမီးလောင်မှုဘာကြောင့်ဖြစ်တယ်လဲဆိုတာကိုပုံမှန်လင်းလင်းနဲ့အပြည့်စုံစုံစမ်းစစ်ဆေးဖို့အတွက်မြန်မာစုရအနေနဲ့ဒီတာဝန်ရှိတဲ့လူမှုတန်ဝန်ကပုဂ္ဂိုလ်တွေနဲ့တူနီးနီးကပ်ကပ်လုပ်ကိုင်ဆောင်ရွက်သွားဖို့တိုက်တွန်းထားပါတယ်။EU ယောပတ်တမကနိုင်ငံကြီးမူဝါဒဆိုင်ရာကြီးကဲကက်သရင်းအာရှတွန်အနေနဲ့ဒီဖြစ်ရပေါ်မှာလွန်မင်းတုံလှုပ်မိပြီးတော့တည်ဆုံးခဲ့ကြတဲ့ကလေးငယ်တွေရဲ့မိသားစုဝင်တွေနဲ့အတူထတ်တူကြေကွဲတဲ့အကြောင်းသူရဲ့ပြောခွင့်ရသူကကြေညာချက်ထုတ်ပြန်ပါလေ။ဒီဖြစ်ရပေါ်မှာတန်တရားကင်းရှင်းစေဖို့အတွက်လည်းစုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့အာဏာပိုင်တွေကိုဒီ EU နိုင်ငံကြီးရာကြီးကဲကက်သရင်းအာရှတွန်ကတိုက်တွန်းထားပါလေ။ဘူဆောင်မြို့နယ်အုပ်ချုပ်ရေးမှူးတာဝန်ရှိသူဦးတန့်စိုးကတော့ဒါဟာတာမန်မီးလောင်မှုပါလို့ပြောပါလေ
။ဒီပလီမာရှိတဲ့လေကားအောက်ကမိအမြင့်ဆက်ကနေပြီးတော့အပူလွန်ကဲပြီးတော့အဲ့ဒီကနေပြီးတော့ဝါယာရှော့ဖြစ်တာပေါ့ဝါရှော့ဖြစ်ပြီးတော့လေကားအောက်ဆိုတော့လေကားကိုမီးလောင်တာပေါ့နော်လေကားမီးလောင်သွားတဲ့အခါကျတော့အဲ့ဒီအပေါ်ထက်ထက်ကိုလေးမှာအိတ်ကြတဲ့ကလေးတွေကထွက်ပေါက်ပိတ်ပြီးတော့မိကုန်းမှုန်ပြီးတော့73ယောက်လောက်ကဆုံးသွား
ဖြစ်တဲ့အချိန်မှာဒီကျန်းစာတင်ကျောင်းမှာကျောင်းသား80ကျော်ရှိနေပြီးတော့အတော်များများကတော့လွတ်မြောက်သွားခဲ့ပါတယ်ဘူထောင်မြို့နယ်ကချက်ချင်းနေဖို့ဝင်တူဖြစ်တဲ့မက်ခင်တန်းစုကတော့မီးတဲကနေပြီးတော့ကလေးငယ်30လောက်ကိုကူညီကယ်ထုတ်ပေးနိုင်ခဲ့ပါတယ်
ဒီထဲထဲမှာပဲလောင်နေရလေကျမကဘာဖြစ်တယ်ဆိုတော့ကျမလည်းမသိဘူးပေါ့နော်ကျမတို့ကတော့ဒါမီးလောင်နေဆိုတဲ့အတွက်ကျမတို့ကချက်ချင်းဒီလူမှုကူညီနာလုပ်ငန်းလုပ်တဲ့အတွက်ကျမတို့ကလူမျိုးဘာသာမျိုးအကုန်လုံးကိုကူညီဖို့အရာကျမတို့မှာဒီမေတ္တာစေတနာလေးတွေနှလုံးထဲမှာအများနဲ့ထားထားရပြီဘလို့မျိုးပဲဖြစ်နေပြီနေကျမတို့ကတဘာဝဘေးအန္တရာယ်ပဲကြာရောက်ဘလို့ပုံစံမျိုးပဲဖြစ်နေပြီကျမတို့ကကူညီဖို့အစဉ်နဲ့ပါတယ်
ပြီးခဲ့တဲ့ရက်ပိုင်းတွင်းကဒီမြန်မာနိုင်ငံလေပိုင်းမြို့တော်မြများမှာအစ္စလမ်ဘာသာဗလီကျောင်းချို့မိရှုဖြစ်စည်းခံရတာကြောင့်အချင်းတွေအခြားနေရာတွေကိုကူးဆက်မလာအောင်လို့အာဏာဝင်တွေရောလူမှုအဖွဲ့အစည်းပိုင်းကတာဝန်ရှိသူတွေကပါဝိုင်းဝန်းပြီးတော့ဆောင်ရွက်ခဲ့ကြရပါတယ်။အထူးသဖြင့်ဒီရန်ကုန်မှာဆိုရင်တော့ညပိုင်းအချိန်တွေမှာဗလီတွေကိုအလှည့်ကျစောင့်ကြရတဲ့အထိဖြစ်နေပါတယ်။ဒါပေမဲ့လည်းအချင်းတွေကိုဘာသာရေးအရာဖြစ်တယ်လို့မမြင်မနဲ့အခြားပြောကားကြောင့်လို့ယူဆတဲ့အကြောင်းမွတ်စလင်တူကတော့မနေ့ကဒီကျောင်းသား73ရဲ့စာပနာမှာပြောသွားပါတယ
်ဒီကိစ္စဟာကျွန်တော်တို့နဲ့ဗုဒ္ဓဘာသာရေးရဲ့ဂျာတယ်မှာတက်နေတဲ့ပြဿနာမဟုတ်ဘူးကျွန်တော်တို့ရဲ့ဗုဒ္ဓဘာသာရေးရဲ့ဂျာတယ်မှာချက်တဲ့အချက်တရားကိုဖျက်ဆီးဖို့တက်တာ politic လို့ပဲမြင်ပါတ
ယ်မြန်မာနိုင်ငံနောက်ချမ်းရခိုင်ပြည်နယ်အတွင်းမှာမနေ့ကစတင်ခဲ့တဲ့ဒီလူမျိုးရေးတင်မာမှုတွေကနေအခုနှစ်ဒီပြီးခဲ့တဲ့မေလမှာတော့မြန်မာနိုင်ငံအလဲပိုင်းဒေသဒီဘာသာရေးတင်မာမှုတွေအထိကျယ်ပြန့်လာတာကြောင့်အခြေအနေတွေကိုပြန်လည်တည်ငြိမ်မှုရအောင်အာဏာပိုင်တွေရောလူမှုဖွဲ့စည်းပိုင်းကတာဝန်ရှိသူတွေရောဘာသာရေးခေါင်းဆောင်တွေကပါအခုကြိုးပမ်းနေကြခြင်းဖြစ်ပါတယ်ခင်ဗျာ